Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2020ဒီဇင်ဘာလ26ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရသက်ပါ။အခုတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးပါမယ်။ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့နေတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလေချောင်းနဲ့လာမဲ့ခီးတယ်တိုင်း COVID-19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြေညာနေမှာကြေညာပါတယ်ဗြိတိန်နဲ့တခြားနေရာတွေမှာဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံအများပြားကခီးတော်ကန့်သတ်မှုတွေထုတ်ပြန်နေတာဖြစ်ပြီးအမေရိကန်ကအခုနောက်ဆုံးမှကြေညာခဲ့တာဖြစ်ပါတယ်ခီးတယ်တွေအနေနဲ့လင်းမစည်းခင်၃ရက်အတွင်းဒီရောဂါပိုးရှိမရှိစမ်းသပ်ထားဖို့လိုပါတယ်။ CDC ကတောက်ကြံနေမှာလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဒီကန့်သတ်မှုအမိန့်ဟာတနင်္လာနေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ဒီပိုးသစ်ဟာငကိုရှိပိတာပိုးထက်ပိုးပြီးကူးစက်လွယ်ပုံရသလိုနိုင်ငံတွင်းမှာလှိမ့်လင်းမြန်မြန်ပြန့်နှံ့နေကြောင်းပြီးခဲ့တဲ့သတင်းပတ်တည်းမှာဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာပါ။ဒါပေမဲ့ဒီပိုးကြောင့်တည်ဆောက်မှုပိုလာတာဒါမှမဟုတ်ရောဂါပြင်းပြင်းထန်ထန်ခံစားရတယ်ဆိုတဲ့အထောက်အထားတွေတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဗြိတိန်နိုင်ငံမှာပြန့်ပွားနေတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်ကြောင့်ပြင်သစ်နိုင်ငံကဗြိတိန်နဲ့ထိစပ်နေတဲ့နယ်စပ်ကိုပိတ်လိုက်တဲ့နောက်မှာဗြိတိန်ဘက်ကလာတဲ့ truck ကအမြောက်များပိတ်မိနေပြီး Christmas နေ့မှာတော့အဲ့ဒီပိတ်မိနေတာတွေကိုရှင်းလင်းဖို့အတွက်ဗြိတိရှ်စစ်သား1000လောက်ကြိုးပမ်းနေကြပါတယ်။ဗြိတိန်အရှိတောင်ပိုင်းမှာသူတို့ရဲ့ကားတွေထဲပိတ်မိနေကြတဲ့နိုင်ငံတကာ truck ကမောင်းသမား4000လောက်ဟာတောက်ကြံနေမှာတော့အချိန်နဲ့နည်းနည်းတိုးတက်ခဲ့ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းကိုသွားဖို့အင်္ဂလိပ်ရေလက်ကြားကိုဖြတ်တဲ့ဆွဲသင်းဘုံကိုတက်မဲ့သူတို့ရဲ့ယင်တွေကိုအစင်လိုက်တင်ပေးလာတဲ့အခါမှာဒီဒိုဗာစိတ်ကန်းတဝက်ကယင်ကြောလဲပိတ်မနေတော့ပဲတဖြည်းဖြည်းအစင်ပြေလာတာဖြစ်ပါတယ်။စစ်သားတွေကယင်ကြောလမ်းညွန်တာနဲ့ယင်မောင်းတွေအတွက်ဆေးစစ်တဲ့အစီအစဉ်တွေမှာကူညီပါတယ်။ဆေးစစ်ပြီးပိုးမတွေ့ရသူကိုပဲပြင်သစ်နိုင်ငံတဲကိုဝင်ခွင့်ပေးတာပါ။ရုရှားဆော့ပေါ်ရှင်းရှင်းပွင့်ပွင့်ဝေဖန်သူအလက်ဆီနဗယ်နီရဲ့အဂရိတိုက်ဖြတ်ရေးဖောင်ဒေးရှင်း FBK အတွက်ဆောင်ရွက်နေသူရှေ့နေလူဗော့ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရပြီးအခုသူမကိုစစ်ဆေးမေးမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။သူမဟာ FSB နဲ့ဆက်နွယ်နေသူတူရဲ့အခန်းအကားကိုတောက်ခေါက်မိတဲ့အတွက်ငယ်မြေကျူးကျော်မှုနဲ့စစ်ဆေးဖို့ခေါ်ယူရခံရတယ်လို့အဖွဲ့အညွှန်ကြားမှုကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID ဒဏ်အခမ်းအဆုံးရန်ကုန်မှာဆက်လက်ကာကွယ်နှိမ်နင်း Stop COVID-19 Campaign အဝါရောင်လှုပ်ရှားမှုကိုတိုင်းဒေသကြီးဝန်ကြီးချုပ်ဦးဆောင်ပြီးမနေ့ကစတင်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မှာ COVID ပိုးစစ်ဆေးတွေ့ရှိမှုအရင်ထောင်ကနန်းကနေအခုရာကနန်းအဆင့်ထိဖြစ်လာချိန်မှာဒီရောဂါရပ်တန့်ရေးလှုပ်ရှားမှုကြီးကိုနေရာနှံ့လုပ်ဖို့အတွက်စတင်လိုက်တယ်လို့တိုင်းကျန်းမာရေးဦးစီးမှုဒေါက်တာထွန်းမြင့်က VOA ကိုပြောပါတယ်။အဓိက COVID စီကံကြီး3ချက်ဖြစ်တဲ့နှကောင်းစီတက်တာလက်ဆေးတာခက်ခွာနေပါဆိုတာတွေကိုပြည်သူအလုံးအသိပေးသတိပေးလိုက်နာတဲ့ပုံမှန်ဘဝအသစ်အပြုတ်မှုတွေပြောင်းသွားဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်ဒီစီကံတုံးချက်ပါအဝါရောင်ဆိုင်ပုံနဲ့စာတန်းတွေကိုထင်သာမြင်သာတဲ့လမ်းမှာလမ်းဆောင်ဓာတ်တိုင်စီဘတ်စကားရထားတွေမှာအနှံ့ကတ်သွားမှာဖြစ်ပါတယ်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ32,000ကျော်ရှိပြီးသေဆုံးသူကလည်း2,552ဦးရှိနေပါပြီရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်နဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တရုတ်ဈေးကွက်ကို EU ကုမ္ပဏီတွေပို့ပြီးလန်လန်မီလာစီပါဝင်တဲ့ EU တရုတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်ဆောင်ချစ်ပြတဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်နှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပြီးနှစ်ကုန်တဲ့အထိဒီသဘောတူညီချက်ရပါမလားဆိုတဲ့တန်တရားတွေရှိနေချိန်မှာအခုလိုပြောကြားလိုက်တာပါတရုတ်နိုင်ငံကိုအများဆုံးကုန်ပစ္စည်းတင်ပို့နေတဲ့ဂျာမနီကတွန်းအားပေးခဲ့တဲ့နောက်မှာ EU တရုတ်သဘောတူစာချုပ်အပိသက်ချုပ်ဆိုရေးနှိစက်လာပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ EU အရာရှိတွေကပြောကြားခဲ့တာဖြစ်ပါတယ်နောက်ဆုံးရသတင်းတွေပြီးတင်ပြပေးမှာကတော့ Christmas အထူးစီစဉ်တဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်နားဆင်နိုင်ပါပြီ
မင်္ဂလာရှိတဲ့ Christmas ချိန်ဟာဖြစ်ပါလိမ့်ရှင်။မကြခင်ကုန်လွန်တော့မယ့်2020ခုနှစ်ကတော့200ကျော်ကာလအတွင်းမှာအဆိုးရွားဆုံးရောဂါကပ်ကူးစက်ရောဂါကပ်ပေးကြီးနဲ့ကြုံဆုံခဲ့ရတယ်။ လူသားအလုံးကိုကန့်ချမမျက်နှာသာမပေးလာတဲ့နှစ်ဖြစ်ပါ၏ဒီတော့လေဒီလိုကြုံတွေ့ကြရတဲ့အခြေအနေဆိုးနဲ့အညီအလုံးလူနေမှုပုံစံတင်မှာရှင်သန်နေထိုင်ဖို့စူးစမ်းခဲ့ရတာပါဒီတော့ဒီနှစ်အတွင်းထူးထူးခြားခြားအဖြစ်အပျက်လေးတွေအများစုကလည်းဒီကိုဗစ်ကပ်ပြီးအခြေအနေပေါ်မူတည်ပြီးဖြစ်ပေါ်ခဲ့တာပါဒီနှစ်စာထူးခြားဆန်းပြဖြစ်ရလေးတွေကိုကိုငိမ့်ညံမက်ကင်ဖြူတိုရုံနဲ့အတူတင်ပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုဗစ်ရောဂါသတင်းစိုးတွေကြားတဲ့အခါကျမရေးဆိုင်ရာထူးထူးခြားခြားသတင်းကောင်းလေးကိုအရင်ဦးဆုံးပြောပြပေးချင်ပါသေးတယ်။အသက်တရလည်းနေရွယ်ဖွားဖွားကြီးကတော့ကိုဗစ် -19 ရောဂါဖြစ်ပြီးတော့ဒီဇင်ဘာလလင်မှာပဲပြင်ပြောင်းမီလန်ထူလာတာပါ။ဖွားဖွားအယ်လီနာကိုစပိန်နိုင်ငံမက်ဒရစ်ဆေးရုံမှာတင်ထားခဲ့ရတာဖြစ်ပြီးတော့သူဆေးရုံကဆင်းခွင့်ရတော့ဆရာဝန်တွေ၊နတ်စ်မတွေနဲ့ဆေးရုံဝန်ထမ်းတွေအားလုံးလက်ခုပ်လက်ဝါးတီးပြီးတော့ဝမ်းပန်းတသာနှုတ်ဆက်ခဲ့ကြပါသေးတယ်။ဖဖရီကပထမကိုရိုနာဗိုင်းရပ်စ်ပိုးကူးခံခဲ့ရတာဖြစ်ပါတယ်။နောက်တော့အဆုတ်အေးမိယောဂါပါဆက်ဝင်သွားတာပါ။သူ့ကိုကိုဗစ်ယောဂါသည်တွေထားတဲ့အပိုင်းမှာ14ရက်နှစ်ပတ်ထားခဲ့ရတာဖြစ်ပြီးတော့အဲဒီဂရီဂိုရီယာမာရနွန်ဆေးရုံကနေပြီးတော့ကိုဗစ်ယောဂါဖြစ်ပြီးပြန်နလန်ထူလို့ဆေးရုံဆင်းနိုင်တဲ့4149ရောက်မြောက်ပြန်ကောင်းလူနာဖြစ်ပါတယ်။ဖဖကြီးအလီနာကသူကျမ်းမာရေးပူကောင်းမှုမျှော်လင့်ပါတယ်။ဒီကဘေးယောဂါကြီးလည်းမကြခင်မှာပြီးဆုံးသွားမယ်လို့ဆုတောင်းပါတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်။ဒီလိုမျိုးကဘာမှာကိုဗစ်ယောဂါကူးစက်မှုကြဲကြဲပြင်းပြင်းဖြစ်ပေါ်တာကတော့2020သုံးလပိုင်းမှလာမှာဖြစ်ပါတယ်။ဒီမှာလူများစုဝေးတဲ့နေရာတွေမှာအသွါလာကန့်သက်တာတွေအခမ်းအနားဖျက်ပစ်တာတွေစပြီးတော့တွေ့လာရပါတယ
်။ American ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေပြင်ညာထားပြီးမြားပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။မြားပြည်သူလာရောက်ကြီးရှုနိုင်တဲ့ပြားရိုက်တွေကိုလည်းပိတ်ထားပေမဲ့ဒလိမ့်ဆန်ယုံလိုပြားရိုက်တွေမှာတော့ဒလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ Illinois ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်ငါပြားရိုက်ဟာအခုလိုပြားရိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းငှက်ကလေးတွေကိုပြားရိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါ။
ဒါကတော့ကိုဗစ်ကပ်အစမှာလွတ်လပ်မှုအရသာရခဲ့ကြတဲ့ပင်ကွင်းငယ်လေးတွေပါကမ္ဘာလူသားအလုံးကြုံကြရတဲ့ကိုဗစ်ကပ်ဘေးကြီးထဲမှာနေထိုင်ကျင်လည်ဖို့ဆိုရင်တော့အလုံးအတွက်မရှိမဖြစ်လိုအပ်တာကနှာခေါင်းဆီးတွေဖြစ်ပါတယ်နော်ဒီမှာရေတန့်မှုနှာခေါင်းဆီးကအစစိမ့်စီချဲနှာခေါင်းဆီးအစုံအစင်ပြေတက်တာမှုရှူတော့အဖိုးထံဒီဇိုင်းဆက်မှုရှူတော့ဗပောင်းစုံကနေပြီးတော့တီထွင်ဖန်တီးတဲ့နှာခေါင်းဆီးတွေထွက်လာတာတွေ့ရပါတယ်
ဣသရေးနိုင်ငံကလက်ဝှေ့ယေတနာရောင်းတဲ့ညီဘဲကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှာခေါင်းဆီးတစ်ခုကိုရွှေအစစ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှာခေါင်းဆီးဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမေမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။18ကာရက်ရွှေနဲ့ပြုလုပ်ထားပြီးတော့စိန်အလုံးပေါင်း 3,600 စီချဲထားပါတယ်။ဗရင်းပညာရှင် 25 ယောက်စုပေါင်းဖန်တီးခဲ့ရပြီးအလားအပါအတွက်သာမကအထဲမှာလဲ N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လဲအသုံးဝင်ပါပါဒီနှာခေါင်းဆီးကိုဝယ်ယူသူအနေနဲ့အမြဲတမ်းဝတ်ပါမလားဆိုတာမသေးကြပေမဲ့ဝတ်တော့ဝတ်မှာပါလို့ Diver လက်ဝတ်ရည်တနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှထရာကီနဲ့ပူနင်းမြို့ကလူတယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအစစ်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာဘရေးဆီယာတယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန် 90 ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ 3,890 ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှာခေါင်းဆီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေစွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှာခေါင်းဆီးကသူ့ကိုယောဂပိုးကနေတကယ်ပဲကောက်ွယ်ပေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကောက်ွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကစူရက်မြို့မှာလည်းစိန်စီထားတဲ့နှာခေါင်းဆီးတွေကိုရောင်းချနေပါဗျာ။ကိုရိုနာကပ်ရောဂါကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းဆီးတွေမှာရေတနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရေတနာဆိုင်ပိုင်ရှင်ကပြောပါဗျာ။စိန်အစ်စ်တွေစီချဲထားတာကြောင့်နှာခေါင်းဆီးတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျသင့်ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းဆီးတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးက ကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ
။အစ္စရေးနိုင်ငံကတီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းဆီးမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းဆီးတစ်မျိုးကိုတီးထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာညှော်နှဲစေမှာပါ။အဲ့ဒီနှာခေါင်းဆီးကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းဆီးကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ။ FT Pest Company ကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းဆီးကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်။လောလောဆယ်မှာတော့အတုံးခဲရီစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လိုအနှစ်ရေများများပါတဲ့စားတောက်တွေစားတောက်ရမှာတော့ပေပွားကုန်မဲ့အလားအလာရှိပါတယ်။ဒီနှာခေါင်းဆီးပုံစံအတွက်မှတ်ပုံတင်ပြီးသားဖြစ်သလိုနှာခေါင်းဆီးတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လည်းစီစဉ်ထားပါတယ
်။ထိုင်းနိုင်ငံကဒီဇိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ကြားပေါ်မှာကာတွန်းဇက်ကောင်တွေရုပ်ရှင်ဇက်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ကြားတွေရောင်းရလွန်တဲ့အတွက်နောက်မှလည်းဂျာနဲ့ပဲဆက်ပြီးအလုပ်အကိုင်အသက်မွေးဖို့ရည်ရွယ်ထားတယ်လို့ဒီဇိုင်နာမေဆတီလတ်ကပြောပါတယ်။ Star Wars ရုပ်ရှင်ဇက်ကားတွေကဒတ်စ်ဗေးဒါဇက်ကောင်ပုံစံ Storm Troopers ပုံစံနဲ့ Time ပုံမြင်နေတဲ့ကဟန်နူမန်နဲ့သူ့ရဲ့ပြိုင်ဘက်လူဆိုးဇက်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါသူ့မျက်နှာဖုံးတစ်ခုကို Time ဘတ်ငွေ180အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမေလလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ်
ဖက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရေငုပ်တဲ့မျက်မှန်တွေကိုညနေဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းဆီးညနေဖုံးတွေရှားပါနေချိန်မှာအကုန်ကြတက်တာတဲ့ရေငုပ်မျက်နှာဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးညနေဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါ။ချက်ဤပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရေငုပ်မျက်နှာဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျတင်တာဖြစ်ပါတယ်။လူရေ10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းဆီးမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါ။ဒီအတွက်ဒီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး2200ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်း1000ကျော်ထုတ်လုပ်ပေးမယ်လို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။
ဒီချွေဖန်တီးသူလူပညာရှင်တယောက်ကတော့ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ဇလန်ခောက်ဆွဲပြုတ်ပုံစံလုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုတီထွင်လိုက်ပါတယ်။အစပိုင်းတုန်းကတော့တာကာဟီရိုရှိဘာတာဟာဒီရမ်မြန်ခောက်ဆွဲပြုတ်နှာခေါင်းဆီးကိုမြင့်မာမှာအခိုးမြိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်။ဒါကြောင့်အခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်တလိုမျိုးဖြစ်တဲ့ခောက်ဆွဲပြုတ်နှာခေါင်းဆီးကိုတီထွင်လိုက်ကြပါတကယ်တမ်းရာမြန်ခောက်ဆွဲပြုတ်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီးထားပြီးအားလုံးကိုရှင်းတဲ့ပြုလုပ်ထားပါရယ်။ဒါပြင်ခောက်ဆွဲပကံလုံးကိုဂွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိပါတာကပြောပါရယ်။ဒါပေမဲ့သူ့နှာခေါင်းဆီးကိုလူတွေကြည့်ပြီးအနှဲငယ်ပြုံးသွားတယ်ဆိုရင်တော့သူတီထွင်ရချိုးနဲ့ပါတယ်လို့ရှိပါတာကပြောပါရယ
်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကသန္တာဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းဆီးတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။ဆန်တာဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်ဆရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်တယ်ရရောသူ့ပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်တဲ့ဒွေးစားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးဆက်မှုရော့ကျသွားပြီးတဲ့နောက်အသွာအလာကန့်သတ်မှုတွေကိုရှော့ချပြီးဆိုင်တွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ
။ COVID ကကြောင့်လိုအပ်တဲ့နှာခေါင်းဆီးဖက်ရှင်တွေပါ။ဘလို့အစင်ဘလို့ဒီဇိုင်းနဲ့တုံတုံနှာခေါင်းဆီးတော့တက်ထားကြဖို့လိုပါတယ်နော်။ဒီလိုမျိုးကူးဆက်ကပ်ပြီးစတာနဲ့စီးပွားရေးဆုံးရှုံးမှုတွေလည်းတတိကြီးလိုက်လာခဲ့ရသလိုဒီအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးစိတ်ကူးသစ်တွေလည်းပေါ်လာခဲ့ပါတယ်။
နယ်သာလန်နိုင်ငံမှာနှစ်စဉ်ဝေဥရာသီရောက်ပြီးဆိုရင်ဂျွန် ချစ်လက်တန်းပွဲတော်ကျင်းပနေကြဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မှတ်ပန်းဖြစ်တဲ့ကျူလစ်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖြည့်ဆည်းပြနေရပါတယ်။နေ့စဉ်ပန်းတွေတန်နဲ့ချီဖြည့်ဆည်းပြနေရပြီးတနင်္ဂနွေလုံးစိုက်ပျိုးချုပ်လုပ်မှုရဲ့80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖြည့်ဆည်းပြနေရတာပါ။ပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖျက်ဆီးနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖျက်ဆီးရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းဆိုင်ပြိုသူများအသင်းပြောဝင်ရကပြောပါရယ်ပန်းဆိုင်ပြိုသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီသာမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါရယ်ရှင်
ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ဘားတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်။အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုဆွဲပြူပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်။မော်စကိုမြို့ကရေဗက်ကာအရက်ဘားမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါ။ဆေးထိုးအပ်တစ်ချောင်းကအစိမ်းအောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်။နောက်တစ်ချောင်းကတော့ဖြေဆေးအနီအောင်ဖြစ်ပါတယ်။ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်။ကိုရိုနာကမ္ဘာကပ်ရောဂါညင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းလှချင်းတွေထဲမှာလက်တန့်ဆေးရည်တွေပိုးသက်ဆေးတွေလက်အိတ်တွေနှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်။ဗိုက်ဂရမ်မျိုးအခြေဆိုင်ပန်းလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်တန့်ဆေးရည်တွေပိုးသက်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါ။အမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါ။သူ့ဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်။ event နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလှုပ်တာအားလုံးကိုပိတ်ပင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လဲပတ်တာတွေကိုလည်းတားမြစ်ထားပြီးတော့ Iran, တရုတ်, တောင်ကိုရီးယား, အီတလီ, ဂျပန်, Thai, Singapore, ကူဝိတ်နဲ့ Bahrain နိုင်ငံတွေကပြန်လာတဲ့ event နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အနာမိုင်တွေကအမိန်ထုတ်ပြန်ထားပါတယ်ခင်ဗျာ။အီရန်နိုင်ငံနဂျက်မြို့အခြေဆိုင်ကိမ့်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအသားဆင်ထားတဲ့ကိမ့်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။အလီမိုဟာမက်ပိုင်တဲ့ဒီကိမ့်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကတဲ့ကသူတို့ရဲ့ကိမ့်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါ။ကိမ့်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းစည်းအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသက်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါ။အီရန်နိုင်ငံမှာအသွားအလာကန့်သက်ထားတာတွေကိုဧပြီလ21ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူ့ဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုတ်လုထားတဲ့ကိမ့်မုတ်လေးတွေရောင်းအားတက်လာပါတယ်။မွေးနေ့ပေါ်ကျင်းပသူတွေဆိုရင်လည်းခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ဘဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပ
ါ။2020ခုနှစ်ရဲ့ COVID-19 ကပ်ဘေးဆိုးကြီးကလူတွေရဲ့နေစဉ်ရှင်တန်နေထိုင်ပုံကိုရောဘလို့ပြောင်းလဲပြီးလဲကြည့်ရအောင်ပါအဝေးကပဲအော်ဟစ်နှုတ်ဆက်ရတဲ့မွေးနေ့ပွဲလို့လက်ဟာပြင်စာတင်ကန်းလို့ဖန်လောင်းရင်စားတောက်ဆိုင်လို့ထူးထူးခြားခြားအနေထားတွေကအားလုံးအတွက်မထူးဆန်းတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ
်နေကြပြည်တော်ဆီလူဝီဆီယနာတီနဲ့ဘတ်တန်ဟူးချ်မျိုးကထူးခြားတဲ့မွေးနေ့ပွဲတစ်ခုကြောင်းပြပြပါမယ်အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးနမ်မွန်သိန်းစီရဲ့မွေးနေ့ပွဲကိုသူရဲ့မိသားစုတွေကအိရှိကိုကားရင်းနဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါသူကတော့အိရှိမှာထိုင်နေပြီးသူ့ရဲ့မိမလေးဖြစ်သူကဒီလိုကားရင်းနဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကျမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားရတဲ့အချိန်မှာအခုလိုကားရင်းနဲ့ခက်ခွာခွာအဝေးကနေမွေးနွေပွဲလုပ်ပေးခဲ့ကြတာပ
ါအိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွန်ခွာရှိစေဖို့မြေပြင်ပေါ်မှာ4000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက် ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလှုံ့ဆော်နေတာပါဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူးအိန္ဒိယနိုင်ငံကဂျမ္မုနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနစ်ကလည်းဒီဒေသနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရဘူးပါတယ်ခင်ဗျာ
ကျင့်ကြံယောဂကာလအတွင်းလူတွေခက်ခွာသွားနေပြီးစားတောက်ဆိုင်မှာညစာထိုင်စားနိုင်ဖို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနှစ်ယောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖန်တီးလိုက်ပါတယ်။အပြင်ဘက်မြေကမ်းဘေးမှာစတိုင်ကျကျညစာထိုင်စားလို့ရအောင်တည်ထွင်ထားတာလည်းဖြစ်ပါတယ်။စပွဲချိုးတွေကလက်အိတ်တွေမျက်နှာဖုံးကာရံတွေကိုဝတ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗိုလ်ပြားရှိကြီးတွေကိုတုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။ဤတန်စားတော့ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးတဘောမျိုးစမ်းကြည့်နိုင်ပါတယ်။တခြားဖန်လုပ်အိမ်လုပ်ငန်းလိုနာမည်ပေးချပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန့်ရှိဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသိယူနေကြပါတယ်လို့ဒီစားတော့ဆိုင်ကိုဦးဆောင်သူတူကပြောပါတယ်။နယ်သာလန်နိုင်ငံမှာစားတော့ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးလူတွေကိုခက်ခွက်ခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်လူကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင
်ကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတစ်ယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါ်နိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိန္ဒိချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Rudolph Gomez ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့တူဝင်ဝမ်းဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လက်ရန်တွေတက်ဆင်ထားသလိုပရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေထားထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြဈေးကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျသင့်တယ်လို့ Gomez ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတည်ဆုံးသွားတဲ့သူကနေယောဂကူးစက်နှုံးကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ
်အိန္ဒိယနိုင်ငံမှာတော့တရုတ်သမီးတယောက်ဟာကိုရိုနာဗိုင်းရပ်စ်ရှိသေးတွေ့ရှိခဲ့ပေမဲ့လို့PPE သူ့ရေအကွယ်ဝစ်စုံကိုဝစ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။ဒီနေ့ကနိုင်ငံအနောက်ပိုင်းရာဂျစတန်ပြည်နယ်ကသူတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရစွာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့ဖေးဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝစ်စုံတွေနဲ့လိုက်လာပြီးလူအနည်းငယ်နဲ့ပဲမင်္ဂလာပွဲကိုအကျဉ်းချုပ်ချင်ပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးစက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးနဲ့ညီမဖြစ်သူလဲပိုကူဆက်ခံခဲ့ရတာဖြစ်ပါတယ်မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆေးရုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုံကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်ဒိမတ်နိုင်ငံတလိမ့်ဆိုင်ရုံတစ်ခုမှာတော့ Christmas ဘိုးဘိုးကြီး Santa Claus အနေနဲ့ကလေးတွေကို baking cake နဲ့ဖန်လုံးတွေကနေနှုတ်ဆက်ခဲ့ပါတယ်ဒိမတ်နိုင်ငံမြောက်ပိုင်းအယ်ဘော့တလိပ်ဆိုင်ရုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါဒါပေမဲ့လည်းကတ်ယောဂါကြောင့်စန်တာဘိုဘိုကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိပ်ဆိုင်ရုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန်တာဘိုဘိုကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ကိုဗစ်တည်းကခရစ်စမတ်ဘိုဘိုစန်တာကလော့စ်လဲမလွတ်မြောက်နိုင်တဲ့ပုံမှာနော်ဘာပဲဖြစ်ဖြစ်လူသားတွေရဲ့ခန္ဓာရည်စွမ်းနဲ့ဒီဖြစ်ရဆိုကြီးကမကြခင်လွန်မြောက်နိုင်တော့မှာပါဒီကြားထဲမှာတော့ဒိဋ္ဌာရစ်တဲ့ဆန်နမူနာကောင်းတဲ့ Christmas ဖို့လို့တခုရေးတာဝန်ယူမှုတွေနဲ့နှစ်သက်ရဲ့နေ့သက်တွေကိုမျှော်လင့်ချက်အဖြစ်နဲ့ကြော်ဖြတ်ရအောင်ပါလို့ကျွန်မဧသနာကျော်ကိုငိမ့်ညက်နဲ့မက်ခင်ချီထွေးတို့ကဆုတောင်းပေးကြပါတယ်ပျော်ရွှင်စရာ Christmas အခါတည်းများနဲ့မင်္ဂလာနှစ်သက်ဖြစ်ပါစေရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ဒီနေ့2020ခုနှစ်အတွင်းကမ္ဘာတဝန်းဖန်ဆီးထင်းထင်းခံရတဲ့အမျိုးသမီးသတင်းတောက်ဦးရေဟာအရင်နှစ်ခါထက်35ရာခိုင်နှုန်းတိုလာတယ်လို့နှင်းစီမထားသတင်းတောက်များအဖွဲ့ ISF ကပြောပါရယ်သတင်းမီဒီယာအလုပ်ဟာအနေအများတဲ့အလုပ်တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတာကိုကမ္ဘာတဝန်းသတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တိုက်ခိုက်ခံရမှုတွေမတရားဖန်ဆီးထင်းထင်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါရယ်မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေချိန်ချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အစီအကော်မှုတွေရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းဖန်အမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါရရှင်ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရိုင်းကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါရစေ
။ဒီနှစ်ကအဝါပေါ့ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ရေကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်ကဒီနိုင်ငံမှာပြည်ပခါရီပေါ့နော်အဓိကဒီစိုက်ပွဲကြီးပုံပြီးဟိုဒီ2020ကပုံများတယ်ပေါ့နော်အဓိကတော့ပြည်ပခါရီပေါ့နော်ပြည်ပခါရီတက်မှာရှိရယ်ရှမ်းမြောက်တက်မှာရှိရယ်ပေါ့အဲ့အချီပုံကူကြတယ်မှာရယ်နောက်တင်းသမားရဲ့ပြင်းရပိုင်ကုန်ရောပြင်းလက်လက်ခွင်ရောပြင်းသမားရဲ့လုံခြုံရေးပါပုံပြီးတော့ပုံပြီးဖြိခိုက်လာတယ်ပေါ့နော်အဲ့အဖြစ်တမျိုးဖြစ်တယ်အဲ့တော့စူးသွားရအောင်လုံခြုံရေးအရာရောပုံပြီးဖြိခိုက်တဲ့အဖြစ်တမျိုးတွေကျွန်တော်အနေနဲ့ပေါ့နော်ပြန်တက်ချင်ပါတော့
မြန်မာပါဝင်ကဘာတွင်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေယာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလုပ်ဟာအန္တရာယ်များတဲ့အလုပ်တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်သူတို့ရဲ့အလုပ်ကြောင့်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာဒီနှစ်2020ခုနှစ်အတွင်းနှစ်ဆတိုးလာတယ်လို့သတင်းတောင်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါရယ်အလားတူနေစီမထားသတင်းတောက်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစီအကံစာမှာလည်းဒီနှစ်အတွင်းကမ္ဘာတဝန်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်နေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေတယ်လို့ဖော်ပြထားပါရယ်ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တိုက်ခိုက်ခံရတာတွေကိုကြုံရတဲ့အထက်မှာအမျိုးသမီးသတင်းသမားတွေလည်းပါပါရယ်ဒီနှစ်အတွင်းအမျိုးသမီးသတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအတွက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမာသိန်းကအခုလိုပြောပြပါတယ်။
မယ်စာပိုင်းကာလာလောက်မှာလည်းဟိုအမျိုးသမီးသတင်းသမားနဲ့တူပေါ့နော်။ BGI ထင်းသိမ်းမှုခံရတယ်ခံရတော့အပြင်နောက်ထပ်ဒီအကြမ်းမှုတွေပို့ပြီးတော့ထောက်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာပြင်းထန်ရတဲ့သတင်းသမားကိုအဲဒီမှာအမျိုးသမီးတွေပါပါတယ်အဲ့ဒါမျိုးကိုလူမျိုးတွေမှာအဲရခိုင်မျိုးစောင်းရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့အရင်းကြမ်းတမ်းစာဆွဲကြတာဓာမျိုးတွေဒီသတင်းတော်တွေစာမမ်းတွေချောင်းနဲ့ကန်တာမျိုးတွေတော့ဥပမာတရားရုံးထုတ်တဲ့အခါတွေမှာသတင်းသမားတွေချင်းထောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလှုပ်ဆောင်လာတဲ့အမြင်မတော်တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာညားလာတဲ့အမြင်အဲ့ဒါကြီးတွေပေါ့ပမာကံများတော့အတင်းဆက်လက်ရည်ကျွန်တော်ပြင်သမားတွေအတွက်ပုံပြီးဆင်ခေါ်မြင့်ကြီးလာတယ်ပုံပြီးချင်းချောက်ခံမြင့်ကြီးလာတယ်ပြင်သမားရဲ့လုံခြုံရေးပုံပြီးတော့ပေါ့နော်ထိခိုက်လာတယ်မတော်အနာဘောင်ပေါ်ဒီမှာတွားပြီးပတင်းရောက်ရတဲ့အခါမှာအိမ်မှာရေစခန်းလိုမျိုးရမြင်မှဆိုရင်ပတင်းတော့ရတဲ့အခါမှာဒီအတူတူနေသေးတယ်မိနေသေးတယ်အမေတမီးပတင်းတော့ပြီးဆိုရင်သူရဲ့ပေါ့နော်စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးလို့ရေပိုင်းဆိုင်ရာမိအများကြီးမှာမောင်းလိုက်တာမျိုးထားမို့ဒီများကြီးမှာအချက်တကွဖြစ်အောင်ဆက်ရစီအောင်ပုံပေါ်မျိုးနဲ့ပြောသူအမျိုးမျိုးကိုပြုံးပြရတဲ့အမျိုးမျိုးပတင်းသမားတွေရှိရဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အယက်သားဆွေရလက်ထက်မှာ သတင်းလွှင့်လက်ခွင့်မြို့မန္တလေးမတူးတက်ခဲ့တဲ့အပြင်အာဏာပိုင်ဖွဲ့စည်းတွေကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်စီချင်းတွေအေးအေးယူခံရတဲ့အခြေအနေတွေပိုပြီးတော့များလာတယ်လို့သတင်းလွှင့်လက်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်မြန်မာနိုင်ငံလိုသတင်းလွှင့်လက်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပြည်ပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတာကိုသတင်းလွှင့်လက်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စိန်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာသိန်းကပြောပါတယ်
။ဒီလိုလက်ခွင့်နဲ့ပတ်သက်နေချင်တယ်ကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်။အဲ့ဒီချိန်ကစပြီးတော့ကျွန်တော်ကပတ်သက်တဲ့ information မှာတင်သမားတွေကဥပမာဥပဒေအရပေးထားတဲ့ပတ်သက်အခွင့်အရေးမျိုးပို့ပြီးရှင်းရှင်းသွားအရင်ထဲကရနေရမယ်။အရင်ထဲက 20% 30% မှာမရှိတဲ့အခြေအနေမျိုးပြီးတော့ပို့ပြီးရှင်းသွားတယ်။ဒီပတ်သက်ကိုအချိန်နဲ့ပတ်သက်နေမှန်မှန်ကန်အချက်လက်တွေဟိုရရှိဖို့အခက်ကြီးပြဖြစ်သွားတယ်။နောက်တစ်ခုကရေကောက်ပေါ်ရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာအစိုးရဌာနတွေမှာပေါ့နော်သက်ဆိုင်ရာအစိုးရဌာနတွေပြန်ပြီးဒီကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်ပထမဆက်လက်တွေဒီသမားတွေပုံမှန်ပြန်ရမထားဘူးကိုအဲ့ဒါလေးကိုအိုက်တာဝန်ကိုပြတ်ပတ်ခဲ့ရအောင်ကျွန်တော်တို့တွေ့ရတယ
် COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအချက်အလက်တွေနိုင်ငံတော်ကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအချက်တွေကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်ရှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသာထိခိုက်ခံစားရတယ်လို့မဝေမသိန်းကပြောပါတယ်
အမျိုးသမီးတွေတမားတွေမှာပို့ပြီးအခက်ကျဖြစ်တယ်ဆိုတာအလုပ်ထုတ်ခံရလို့ရှော့ခံရလာတာရှော့ခံရလို့ရမှာခံရအဲ့လိုကိစ္စတွေမှာဒီအမျိုးသမီးတွေတမားတွေကိုမင်းကပါတယ်အမျိုးသမီးတွေပို့ပြီးထိခိုက်ခံစားရတဲ့အလုပ်လက်မဲ့ဖြစ်ရတယ်ဘာမို့အလုပ်လာတာရှော့ခံရလဲနောက်တော့ကျမတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတွေတမားတွေကပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာထိခိုက်ခံစားမှုပို့ပြီးကြုံတွေ့နေရတယ်တွင်တမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီထဲမှာဒီအမျိုးသမီးတွေကတော့အဲ့ဒီတခြားမိသားစုတောင်းကိုယ့်ရဲ့ကလေးတောင်းနေမှာပို့ပြီးတော့ဒီကာလမှာခက်ခဲနေနေပိုင်းတွေပို့ပြီးကျင့်ကြည့်လာရတယ်။ဒီမှာဒီအလုံးရှော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတာတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအရှော့ခံရတာလည်းအဲ့လိုမျိုးမှာပို့ပြီးတော့ဦးစားပေးလျှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးဒီမှာပြန်ကြနေတာပေါ့နော်ကြာပြီးနေတယ်ဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပို့ပြီးဆန်သွားရတယ်။အပြီးလို့ပြောလို့ဒီမှာဒီကျေပြေတဲ့ခါကနေနေတာဖြစ်ပြီးအဲ့ဒီမှာမှရှိတဲ့အမျိုးသမီးတွေကဆိတ်ဆောက်ခံရတယ်။ဟိုတိတ်ပြီးတော့မကြခင်လည်းလည်းနှစ်ငါသုံးငါလောက်ကလည်းဒီရှမ်းမြောက်ဘက်မှာရှိတဲ့အမျိုးသမီးတွေတော့ကိုယ်ပိုင်တဲ့နဲ့ပတ်သက်ပြီးတော့ဆက်ဆံရတယ်ပေါ့နော်။ဘာသာပိုင်ဖွဲ့စည်းပြီးသွားပြီးတော့တွားနေတဲ့အခါမှာချင်းချောက်ပြီးကြိုးဆူရမယ်ရှိတယ်ပေါ့။အဲ့လိုမျိုးဟာရတယ်ဒါအခုဒီကြုံနေရတော့မယ်။မြန်မာပြည်တင်သမားတွေဆိုရင်ပို့ပြီးတော့ဒီ community တွေမှာဖြစ်ပြီးဒီအဖွဲ့ကြီးတွေမှာဖြစ်ပြီးဒီတယောက်တည်းပြင်သွားကြည့်မယ်ဟိုပို့ပြီးတော့ချင်းထောက်တာမျိုးပို့ပြီးတော့သူကလူချင်းပြချင်းမှာတော့ဆိုတာမျိုးဆိုရင်ဒီမှာရှက်သွားအောင်ဆိုတဲ့ဟာမျိုးတွေနဲ့လောက်လာတာမျိုးတွေကိုဒီနေ့ပိုင်းမှာတွေ့နေရတယ်ပေါ့နော်ဟုတ်ကဲ့
ဒီလိုသတင်းသမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေသတင်းရယူခွင့်ကန့်သတ်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
။နောက်ဆိုရတဲ့မှာတော့ဟိုကကျွန်တော်တို့ဒီမီဒီယာလောကအတွက်မျှော်လင့်တာတော့ကျွန်တော်တို့သတင်းသမားတွေရပိုင်ခြင်းရှိတဲ့သတင်းရယူပိုင်ခြင်းပေါ့နော်။သတင်းရယူပိုင်ခြင်းတွေကိုကျွန်တော်တို့ကောက်ကူထော်ပေးဖို့ပေါ့နော်။အခုလက်ရှိသတင်းမီဒီယာဥပဒေကတော့သတင်းသမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မပြေစုံဘူး။သတင်းသမားတွေကြတာကိုကျွန်တော်တို့အထူးဝါဟောထားပေးကြတယ်။နောက်တော့သတင်းသမားတွေကဒီသတင်းတွေကြည့်လို့အများကြီးတွေကိုတန်ကြားရတာဖြစ်တယ်။အများကြီးတွေကိုအချိန်နဲ့တည်းကြီးပြီးတာဖြစ်တဲ့အတွက်အဲ့ရဲ့သဘောတဘာဝကိုပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုအချိန်နဲ့တည်းကြီးဖြေကြားနိုင်တဲ့ဒီနေ့တွေပေါ့နော်။ဆက်လက်မျိုးစုံကိုအကောင့်ထူထော်ပေးကြတယ်။နောက်တော့သက်ဆိုင်ရာပေါ်ရေးချုပ်ကွင်းတွေမအောင်ဆိုရတဲ့မှာပေးရင်လည်းအဲ့ဒီကတကယ်ပြောရေးဆိုခွင့်ရှိတယ်သူအဖက်လက်နဲ့တကွာပြောနိုင်ဆိုနိုင်တယ်သူအဲ့ဒီကအမြဲတမ်းဖုံးကန်ပြီးတော့အဲ့ဒီငင်းဖြစ်သွားမှုတွေကိုအချိန်နဲ့တည်းမှုပေါ့နော်အရေးပေါ်အချိန်မီမှာကျွန်တော်ချက်ချင်းဖြစ်သွားနိုင်တဲ့အချိန်မီတွေကိုပေါင်းထည့်ဖော်ပြနိုင်တယ်ဒီအချိန်ရတဲ့ကိုကျွန်တော်တို့ညွှန်နေပါတယ်အဲ့ဒါမှလည်းဒီပတင်းသမားတွေရဲ့အရင်းအမြစ်ပေါင်းစပ်အရင်းလွတ်လပ်ခွင့်တွေအပြေဝပေးမှာပဲကျွန်တော်တို့လည်းဒီလိုကိုရှိရလဲပို့ပြီးပြတတ်တာမှာပေါ့နော်တော်တော့ဒီပတင်းသမားတွေရဲ့အပိုင်ကပြင်သမားခွင့်ပြင်သမားရဲ့လုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြေအဝမပေးနိုင်တဲ့နဲ့ကျွန်တော်ကဒီဒီမိုကရေစီရှင်းတာနဲ့တရီဒီမိုကရေစီအကောင်မှုဆိုတာမဖြစ်နိုင်ပါဘူး။အဲဒါကျွန်တော်ကတော့အောက်ဆိုရတဲ့ကျွန်တော်တို့ဒီမီဒီယာအတွက် တဲ့ရင်းလက်တော့တရင်ရပိုင်းခွင့်လေးကိုအပြေဝပေးပြီးပြင်ခြင်းနဲ့ပြီးတော့တရင်သမားရဲ့လုံခြုံမှုပေါ့နော်အပြေဝအကာအကွယ်ပေးပြီးဖြစ်မှာရှင်
နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအားကောင်းမှုကိုတိုင်းတာတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘလောက်ရှိတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်လေ့ရှိကြပါတယ်ဒီမိုကရေစီအသွင်ကူးပြားရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအားကောင်းလာအောင်တည်ထွင်လိုအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ပြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလွတ်လပ်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်ဒါမှသာပြည်သူတွေအမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်တဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင့်ထဲဖွင့်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြထွေးပါရှင်
ဘာသူတဆောင်လင်အမေရိကန်တခွင်အစီအစဉ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုဗစ်ကာကွယ်ဆေးထိုးခဲ့တာနောက်ဒီကယ်လီဖိုးနီးယားပြည်နယ်ဆေးရုံတွေမှာလူနာနဲ့ဆေးရုံအရေးအတွက်မမျှမတဖြစ်လာမယ့်အရေးကျန်းမာရေးဝန်ထမ်းတွေရဲ့စိုးရိမ်မှုတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့ကကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။ကာကွယ်ဆေးပေးခြင်းနဲ့ဆိုရာအမေရိကန်ပြည်သူတွေလက်ခံလာဖို့အတွက်လည်းသူကာကွယ်ဆေးထိုးတာကိုရုတ်တံကနေတိုက်ရိုက်ထုတ်လင်းပြခဲ့ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမကြာခင်သမ္မတဖြစ်လာရမယ့် Mr. Biden Delaware ပြည်နယ် New York မြို့ကဆေးရုံမှာထိုးခဲ့တာပါ။
What I want to say is we owe these folks an awful lot.The scientists and the people who put this
together. သိပ္ပံပညာရှင်တွေကာကွယ်ဆေးပေါ်ပေါအောင်ဝိုင်းဝန်းကြိုးပမ်းကြသူတွေကျန်းမာရေးဝန်ထမ်းတွေလူနာတွေကိုပြုစုကူတာပေးကြသူတွေသူတို့အားလုံးအပေါ်ကျေးဇူးတွေရှိပါတယ်ဖြစ်နိုင်မယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဘလောက်အလုပ်များကြတယ်ဆိုတာကိုမြင်စေချင်ပါတယ်တကယ်ကိုလည်းကျေးဇူးတင်ပါတယ
်လက်ရှိဒုသမ္မတ Mike Pence အလုပ်တော်ဦးထားနန်စီပလိုစီနဲ့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell အပါအဝင် American ခေါင်းဆောင်တို့ချို့လဲပြီးခဲ့တဲ့သတင်းပတ်ထဲမှာကောက်ကွယ်ဆေးထိုးခဲ့ကြတာပါပြီးခဲ့တဲ့အောက်တိုဘာလတုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့သမ္မတ Donald Trump ကတော့သူကောက်ကွယ်ဆေးထိုးမဲ့အကြောင်းပြောလာတာမရှိသေးပါဘူး Mr. Biden ကသမ္မတ Donald Trump အစိုးရအဖွဲ့ရဲ့ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရွက်ခဲ့မှုတွေအပေါ်လဲချီးကျူးပြောဆိုပါတယ
် I also think thatIt's worth saying that this is great hope.
Operation War Speed COVID ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်လည်းအစိုးရကိုကျေးဇူးတင်ပါတယ်။အခုလိုမျှော်လင့်ထားတဲ့အတိုင်းကာကွယ်ဆေးပေါ်လာတာကလည်းဝမ်းသာစရာပါ။ကာကွယ်ဆေးတွေလူတိုင်းထိုးလို့ရတဲ့အခါကာကွယ်ဆေးထိုးကြဖို့နှိုးဆော်တဲ့အနေနဲ့လည်းအခုလိုကာကွယ်ဆေးအထိုးခံတာပါ။ဒုတိယအကြိမ်ဆေးထပ်ထိုးဖို့အတွက်လည်းစောင့်နေပါမယ်။ဂျေးလည်းဒီကနေ့အစောပိုင်းတုန်းကကာကွယ်ဆေးထိုးခဲ့ပါပြီ။
အမေရိကန်ပြည်ထောင်စုမှာအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးမိုဒါနာကိုလည်းစတင်ဖြန့်ဖြူးပေးနေပါပြီ။နိုင်ငံတော်ကဆေးရုံဆေးခန်းတွေကိုဖြန့်ဖြူးပေးဖို့ဆေးထုတ်လုပ်တဲ့နေရာကနေကာကွယ်ဆေးတွေကိုတင်းတင်းကြပ်ကြပ်အစောပိုင်းကစလို့ပို့ဆောင်ဖြန့်ချီပေးနေတာပါ။မိုဒါနာကထုတ်တဲ့ကာကွယ်ဆေးဟာ Pfizer ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးလောက်အေးဒက်ပေးဖို့မလိုတာကြောင့်လဲဆေးပြန့်ဖြူးရမှာပိုးပြီးတော့လွယ်ကူလိမ့်မယ်ဆိုပြီးပြောပါရယ်။မိုဒါနာရဲ့ကိုဗစ်ကာကွယ်ဆေးကိုတော့အမေရိကန်စားစံနဲ့ဆေးဝါးစီမံကိုယ်ကဲဌာန FDA ကပြီးခဲ့တဲ့တောက်ကြနေ့ကပဲအရေးပေါ်အသုံးပြုခွင့်အတည်ပြုခဲ့ပေးတာပါဒါပေမဲ့လည်းကယောဂါကာလဖြစ်တဲ့ဆိုတာကိုတော့မမေ့ဘူးရွေးကောက်ခံသမ္မတကပြောပါတယ
် You know this is just the beginning It's one thing to get the vaccine out and now Moderna is going to be
အလုံးသတိပြုဖို့ကအခုအစပဲရှိပါသေးတယ်မိုဒါနာဟာဆိုရင်အခုတနိုင်ငံလုံးမှာဖြန့်ချီနေပေမဲ့အလုံးစီရောက်ဖို့အချိန်ယူရပါမယ်တစ်ချိန်တည်းမှာပဲထပ်ပြောချင်တာကကျွမ်းကျင်သူတွေရဲ့အကြံပြုချက်တွေကိုနားထောင်ဖို့ပါခရစ်စမတ်နဲ့နှစ်သစ်ကူအားလည်ရက်တွေမှာနှာခေါင်းစည်းတွေတက်ကြဖို့နဲ့ social distancing တွေကိုလည်းလိုက်နာကြဖို့ဒေါက်တာဖောက်ချီကပြောထားပါတယ်အကြီးသွားစရာမလိုဘူးဆိုရင်လည်းမသွားကြပါနဲ့အခြေအနေတွေကစိုးရိမ်နေရုံဖြစ်တာမို့စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့အလွန်အရေးကြီးပါတယ
် American CDC အကြံပေးကော်မတီကလည်း Pfizer နဲ့ BioNTech ကုမ္ပဏီကထုတ်တဲ့ COVID ကာကွယ်ဆေးဟာ COVID ဖြစ်ခဲ့သူတွေထိုးရင်လည်းအကျိုးအာနိသင်ရှိပြီးတော့ဘေးရွက်ဆိုးရိုးမရှိဘူးလို့ဆိုပါတယ်ဒါပေမဲ့လည်း COVID ပိုးရှိခဲ့သူတွေအနေနဲ့ဒီဆေးထိုးမယ်ဆိုရင်တော့3လလောက်စောင့်ဆိုင်းပြီးမှထိုးဖို့လည်းအကြံပြုထားပါတယ်ခင်ဗျာ လွန်ခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သိန်းလောက်ရှိလာပြီးတစ်လအတွင်းဆေးရုံမှာတင်ကူးသပေးရမယ့်သူ3သိန်းလောက်ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကဒီသတင်းပတ်အတွင်းပြောကြားထားပါတယ်အုပ်ချုပ်ရေးမှူးကိုယ်တိုင်လည်း2လအတွင်း2ချိန်မြောက်ကွာရန်တင်းဝင်ခဲ့ပါသေးတယ်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေရဲ့ယောဂကုသပေးမှုဆိုင်ရာခန့်မှန်းချက်တွေကိုလည်းသူ့အနေနဲ့သိရှိထားတာကြောင့်လာမယ့်သတင်းပတ်အတွက်လည်းအိမ်မှာပဲနေကြမယ့်အမိန့်ကိုဆက်သတန်းတိုးဖို့များတယ်ဆိုပြီးတော့ပြောထားတာပါနှစ်ကုံကနီးအားလည်းရဲ့ရာသီဖြစ်တာကြောင့်တချို့တွေလည်းခီးသွားကြသလိုတချို့လည်းမိသားစုနဲ့စုံဖို့ခီးထွက်မဲ့သူတွေရှိနေပါတယ် Holy Cross ဆေးရုံကသူနာပြု Jenny Carillo ကအခုလိုပြောပါတယ်
We are concerned that if people are gathering, that maybe we will see.
လူစုရာတွေပါတီတွေလောက်တာတွေဟာစိုးရိမ်စရာပါ။ဒီလိုဆိုရင်ယောဂကုသခံရသူတွေများလာတာကိုတွေ့ရမှာပါ။အဲ့ဒီလိုကုသခံရသူတွေများလာပြီဆိုရင်နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါဆေးရုံမှာလည်းလူနာတွေပိုများလာမှာပါ။
နွေမာလာကုမှာဂျေဇူရော်နေအတွက်လူသားနဲ့ချီခီးသွားကြသလိုခရစ်စမတ်နဲ့နှစ်သက်ကူအတွက်လည်းခီးသွားကြမှာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒီအခြေအနေပေါ်စိုးရိမ်နေကြတာပါကယ်လီဖိုးနီးယားမှာကိုဗစ်ရောဂါဖြစ်ပွားသူနှစ်သန်းနီးပါးရှိလာနေပြီဖြစ်ပြီးဒါဟာပြည်နယ်တွေထဲမှာအများဆုံးအခြေအနေဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုစိုးရိမ်ကြောက်ရွံ့စရာမြင်ကွင်းကိုမတွေ့ဘူးတဲ့သူတွေအတွက်တော့ရောဂါကာကွယ်ဖို့လည်းအလေးထားကြမဟုတ်ဘူးလို့ထင်မှတ်နေကြတာပါ
It's frustrating when you're in it for let's say your 12 hour day and then you
see you ma တရက်ကို12နာရီလောက်အလုပ်လုပ်ကြရပြီးအိမ်ပြန်တဲ့အခါစီကံမလိုက်နာပဲအပြင်လမ်းပေါ်မှာလူတွေကိုတွေ့ရပါလိမ့်မယ်ကိုတွေ့မကြုံကြတော့သူတို့နဲ့မဆိုင်ဘူးဆိုပြီးမယုံကြည်ကြတဲ့အဖြစ်မျိုးပေါ်စိတ်ပြက်မိပါတယ်ခက်ခက်ခဲခဲအသက်ရှူနေရရုန်းကန်နေရတဲ့လူတွေနဲ့မျိုးလုံးချင်းဆိုင်မိရင်အလွန်စိတ်မကောင်းဖြစ်ရပါတယ်သူတို့ဟာမိသားစုနဲ့အတူရှိနေချင်းကြတာပ
ါအမေရိကန်ပြည်ထောင်စုမှာစောင်းဝင်းရာသီရောက်တိုင်းရာသီတုပ်ကွေးဖြစ်လို့ရှိပြီးတော့အဲ့ဒီအချိန်မှာနေထိုင်မကောင်းမှုဖြစ်အောင်ကာကွယ်ဆေးထိုးလို့ရှိပါတယ်ဒီတုပ်ကွေးကြောင့်လူသေဆုံးတာတွေရှိခဲ့ပေမဲ့လည်းအခုလိုကတ်ယောဂါကြောင့်သေဆုံးတာကိုတော့မမှီရဘူးဒါကြောင့်နိုင်ငံတော်မှာရှိတဲ့ဆေးရုံတွေမှာလူနာအများပြတက်ရောက်ကုသမှုခံယူနေကြတာပါမစ်ရှင်ဆေးရုံကအရေးပေါ်ကုသမှုဆိုင်ရာဆရာဝန်ဒေါက်တာဂျင်ခင်းနေက
We don't typically see this many patients having to be hospitalized.
လူယောဂါကြောင့်လူများကြီးဆေးရုံမှာကုသပေးနေတာမျိုးအရင်ကမရှိခဲ့ပါဘူး။အရေးပေါ်ကုသမှုပေးဖို့လိုအပ်သူတွေအများကြီးတစ်ချိန်ထဲမှာကုသမှုပေးဖို့မရှိခဲ့သလိုအသက်ရှူဆက်ကူရသူတွေလည်းအများကြီးကုလို့မရှိခဲ့ဘူးတာကြောင့်ဒါဟာရာသီတုပ်ကွေးထက်အများကြီးဆိုးပါတယ်လို့သူကပြောပါတယ်။ကယ်လီဖိုးနီးယားမှာနွေရာသီတုန်းကလည်းယောဂါကုသမှုတွေများခဲ့ပြီးတော့အခုလည်းနောက်တစ်ချိန်ကုသမှုတွေထပ်တိုးနေတာပါ။ကိုဗစ်ကာကွယ်ဆေးပေါ်လာနေပြီဖြစ်ပေမဲ့ဒီဆေးလူတိုင်းအသုံးပြုနိုင်ဖို့တော့လနဲ့ချီကြအောင်ပါပါ။သူနာပြု Jenny Carillo ကအခုလိုပြောပါရယ
်။ We're managing okay now but I don't know how much more we can continue to care for.
အခုထိတော့အဆင်ပြေနေပါသေးတယ်။ဒါပေမဲ့နောက်ထပ်ဘယ်လောက်တောင့်ခံနိုင်မလဲဆိုတာမသိသလိုကိုဗစ်ကြောင့်မဟုတ်တဲ့တခြားနေထိုင်မကောင်းဖြစ်တဲ့သူတွေကိုဘယ်လောက်ထိကုသပေးနိုင်မလဲဆိုတာလည်းမသိပါဘူး။
ဆေးရုံတွေမှာကိုဗစ်လူနာတွေအပြင်ရေမတော်တဆဖြစ်မှုတွေနှလုံးရောဂါလေဖြတ်တာတုပ်ကွေးဖြစ်တဲ့လူနာတွေလည်းများလာကြောင်းဝန်ထမ်းအားမမျှမဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်ထံခံရတဲ့2020အတွင်းမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဆိုင်ရာထူးခြားတဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးဂျပန်အနုဘူမိသိပ္ပံနဲ့ဤပညာဌာန Jamstack ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပ
ါသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူဆိုတော့မာစာဘွေးလုံးနဲ့တက်နေတဲ့ဒီလိုကြောက်တာ online ပေါ်နဲ့ပို့စာမှုတွေရှိတယ်လုံးလဲလုံးနေကြတယ်နောက်သူပြေတနာအပိုင်းမှာလည်းဒီကမ္ဘာလုံးမှာကျွန်တော်တို့ဂျပန်နိုင်ငံမှာတခြားနိုင်ငံတွေမှာပုံရတယ်လို့ဆိုသူပြေတနာလုပ်ငန်းတွေနှေးပါလာမှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာဂျပန်နိုင်ငံအတက်ကလည်းသူကြကြပေါ့နော်စူးစားပြီးတော့လုပ်နိုင်တဲ့အပိုင်းလေးတွေတွေ့လာဥပမာအနေနဲ့ပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံရဲ့ရာသီအခြေဆုံးပေါ့နော်သူကလုပ်ခဲ့တဲ့ Central Research for Tibetan Center ဆိုတဲ့ website organization CRO မှာအခုတော့ DRI လို့ခေါ်ပါ Department of Research and Innovation မှာဆိုရင်အပတ်စဉ်2ပတ်လောက်ကို online ကနေပြီးတော့သူတို့ seminar နဲ့စူးစားပြီးတော့လုပ်တဲ့အပိုင်းလေးတွေတွေ့လာ
ဆိုတော့မြန်မာနိုင်ငံမှာပစ္စည်းကရိယာရောဘာညာအကုန်လုံးကတိတ်ပြီးတော့မဆုံးဆုံးလည်းလည်းမပေးနိုင်ပါဘူးဆိုတော့ဒီလိုနေမှာဘယ်လိုများထူးထူးခြားခြားရတယ်များတွေ့ရပါလဲဒီလိုအွန်လိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ခင်ဗျာ facility အပိုင်းနဲ့လူသိတနာဒီဓာတ်ခွဲခန်းအပိုင်းတွေမှာအားနည်းတဲ့ဟာတွေရှိရတဲ့ကြောင့်မို့လို့အဲ့လိုအားနည်းတဲ့အပိုင်းကအခုလိုချိန်မှာလုံးလို့လည်းမရတယ်မြန်မာနိုင်ငံသူတည်တည်တွေအတွက်ဒီပတ်မှာလုပ်တဲ့ဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလုပ်တဲ့ seminar တွေကအခု online မှာအလကားကြီးပဲတက်လို့ရတဲ့အဆင့်ဖြစ်လာတယ်ကျွန်တော်ကောင်းလာပေါ့နော်တော်တော်များများကျူးစားနေတဲ့လူတွေ chance ကအများကြီးပေါ်လာလို့အဲ့ဒီမှာ live ပြီးတော့ကျူးစားနေတဲ့လူများပြီးပို့လာသူတည်တနာ project အနေနဲ့ပြောရရင်တော့ပေါ့နော်ဒီ covid မစနိုင်ကလေးမှာပဲဒီမနက်ကငါနေပြီးတော့ဒီပြည်သူ့နိုင်ငံရဲ့အထူးပြင်ပေးတဲ့ဒီဘောဒီရင်ကာဝေးနဲ့ပတ်သက်တဲ့ဂျိုက်တာရဲ့နောက်ပြီးတော့ဒီမနက်ကပညာရေးဝန်ထမ်းတွေရဲ့ပေါင်းပူးပြီးတဲ့ဆက်ဆက်ပြီးတဲ့ဒီသူတည်တဲ့ project ငါနဲ့ကျွန်တော်ပလန်ငါးသန်းလောက်ပေးပါအဲ့မှာမြန်မာနိုင်ငံကတတိယမြောက်ရတဲ့အပြင်ကိုရတဲ့ကောင်းစဉ်ကလည်းမြန်မာနိုင်ငံရဲ့မလီယံသူတည်တဲ့နဲ့ပတ်သက်ပြီးတော့ပထမဆုံးအချိန်လို့ပြောရမှာပေါ့ဒါဆိုအဲ့လိုမြန်မာနိုင်ငံရဲ့မလီယံသူတည်တဲ့လုပ်နေတဲ့ဒုဥစ္စာအဖွဲ့တွေရလိုက်တာပြီးတော့အဲ့ဒီကတူတာပေါ့လေပေါင်းပါတယ်ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဒီလိုရက်ဂျူနီယာညီငယ်တွေပဲစူးစမ်းပြီးတော့အခုရန်ကုန်တက်ဖို့အပြင်ကိုမိုးလေဝသနဲ့ဆက်လာပြီးတော့ဦးစီးဌာနတွေနဲ့တွေ့တော့တဘောဘေးရန်ကြီးကာဝေးကြီးလူမှုနဲ့ဦးစီးဌာနတွေ့ပြီးတော့စစ်တမ်း project တွေကိုအဖွဲ့အစည်းတွေစာအစီအစဉ်တွေစာနေတာ
။ဆိုတော့မြန်မာနိုင်ငံကလည်းတကယ်တမ်းဆိုလို့ရှိရင်ငငယ်အန်တီရဲ့အရန်ကြီးတဲ့နိုင်ငံပေါ့နော်။ဆိုတော့ဒီလိုမျိုးမှာသူတို့ဂျပန်ကပေးတဲ့သုတေသနနဲ့အခုဘာများဒီ2020ထဲမှာလုံနိုင်ပါပြီလဲ။
2020ထဲမှာကတော့သူတို့လုံလက်စပြုပြဒနာကိုပဲဆက်ပြီးလုံနိုင်တယ်လို့ထင်ပါတယ်အဲ့ဒီဘက်မှာလည်းကွင်းစင်းပြုလုပ်တဲ့ပြုပြဒနာကမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်မလို့ငကူကတောက်ထားတဲ့ data နောက်ပြီးတော့ဘယ်တော့ကျွန်တော်တို့ဒီ seismometer ဆိုတဲ့ဒီဟိုဟာဒီမှာမြေမှာပြုတ်ထားပြီးတော့နေ့စဉ်အချိန်နဲ့နှိုင်းယူတိုင်းတာနေတဲ့ data တွေကကျွန်တော်တို့အမေရိကန်နိုင်ငံကိုလံဘီယာ University နောက်ပြီးတော့ဒီမိုးလေဝသနဲ့ဆက်လာပြီးတော့ဦးစီးဌာနရဲ့ရန်ကုန်တက်ကိုရင်းငင်းကော်မတီတွေမှာ data အချိန်နဲ့မျှဝေနေတဲ့အစားရှိရတော့အဲ့ဒီဘက်တွေကိုသူတို့ဒီ data analysis လုပ်ပြီးတော့မှလေ့လာနေတဲ့အပိုင်းလေးစောင့်ကြည့်တဲ့အပိုင်းတွေတော့ဆက်ပြီးလုပ်နေပါတ
ယ်။မြန်မာနိုင်ငံမှာဒီနိုင်ငံရချားနေပြီးတော့လာပြီးတော့အခုအထောက်ပံ့နေတဲ့သုတေသနလုပ်တာတွေများတယ်ပေါ့နော်။ဆိုတော့တိကျလေးတွေခွဲပြောပြပေးပါ။ဥပမာဆိုအခုဆိုရင်ဘူမိသိပ္ပံနဲ့ပတ်သက်ပြီးတော့ပေါ့နော်ထူးထူးခြားခြားများဘာများလုပ်နိုင်လဲအရင်ဆုံးပြောပြပေးပါ
။ဟုတ်ကဲ့ဘူမိသိပ္ပံမှာအခုခုနပြောတာလေငလျင်သဘောပြင်းနေတဲ့ပတ်သက်တာတစ်ခုရယ်။ဒုတိယကကျွန်တော်ကိုယ်တိုင်နဲ့ဆက်တဲ့ဘူမိပါဝင်နေတဲ့ဟာတော့ဒီပြည်ပြည်လည်းအပိုင်းပေါ့နော်အနော်ဘုံတိတ်ပါဆိုတဲ့အပိုင်းမှာကကျွန်တော်မြေပုံထုတ်တယ်လူကြီးမိသားရောဒီသုတေသနနဲ့ပတ်သက်ရောကပုံမှန်မှာလည်းမြေပုံထုတ်တာအဓိကဆိုရင်ပြည်လည်းအပိုင်းမှာအခုမြေပုံထုတ်ဖို့အပိုင်းကိုမြန်မာရေနံမြန်မာနိုင်ငံဘူမိရတတ္တိဆောက်ကိုလေ့လာရဲ့အဖွဲ့ကြီးနောက်တက်ကတူတွေနဲ့ကျွန်တော်ဂျပန်နိုင်ငံကကျွန်တော်ရဲ့အေဂျင်စီပေါ့နော်အဲ့ဒီဂျမ်းဆက်အေဂျင်စီတွေပေါင်းပြီးတော့မှရှိနေပြီးသားမြေပုံတွေကိုပထမဆက်ပြီးကွန်ပိုင်းပေါ့နော်စုရဲ့အပိုင်းတွေစာပြစ်ပါလေနောက်ပြီးတော့ကမ်းမြေရေနံသူ့ဖို့ရေးအပိုင်းနဲ့ပတ်သက်ပြီးမြေပညာနောက်ရဲ့အပိုင်းတွေကိုကျွန်တော်ဂျန်နီတာထဲမှာဂျပန်နိုင်ငံအစိုးရကနေပြီးတော့အထောက်ပံ့ပေးဖို့လည်းတော်တော်ကြည့်ရပြီးပါပြီဒါပေမဲ့ကိုရိုနာကြောင့်မဟုတ်ကျွန်တော်နောက်နေတဲ့အပိုင်းတွေရှိတယ်အနောက်ဘက်ကတော့ကျွန်တော်ဒီကိုဗစ်ကာလထဲမှာသူကြားတွေ့လာတဲ့အပိုင်းကမြန်မာနိုင်ငံရေကြောင်းပညာသိပ္ပံတက်ခဲ့တော့သူချာချာပေါ့နော်အခုလိုကိုဗစ်အခြေအနေမှာကိုယ်ကအကြောင်းသားတမကကအကြောင်းသားလေးကနေဦးစီးပြီးတော့တက်ခဲ့တဲ့ဌာနတွေကပေါ့ပါဝင်ပြီးတော့လောက်တာကဒီတက်ကူမှာဒီပညာရေးတွေသင်ကြားပေးနေတယ်ဒီပညာရေးတွေသင်ကြားလို့တက်ရင်ဘယ်လိုအလုပ်လုပ်ရပြီးဘယ်လိုကဘာအထူးချေဆနိုင်လဲဆိုတဲ့အပိုင်းတွေကိုသူတက်ဆိုင်ရာတွေ့ကြုံရှိရတဲ့လူတွေကစုပြီးဒီ zone ကနေပြီးတော့ရှင်းပြတဲ့အစီအစဉ်လေးကိုလည်းတွေ့ရတယ်အဲ
့ဒါရေကြောင်းမှာ
ဒီကြောင့်ပါခင်ဗျာဒီကြောင့်ပညာသိပ္ပံဆိုအင်ဂျင်နီယာရင်းပါပါတယ်တော့ပြီးတော့ကံလူရန်တွေပတ်သက်ပြီးဖွဲ့စည်းပုံတွေဘေးရန်တွေပြည်စီအပိုင်းတွေလည်းပါတယ်လို့မျိုးဒီတမောရီပါရီနဲ့ဆိုင်တဲ့ပညာပေးလာတယ်ပေါ့
။ဤပညာတက်ကသူမိထီလာမှာရှိပါတယ်။ဒီဤပညာတက်ကသူကလည်းထူးထူးခြားခြားလေးများဘာအောင်မြင်လဲဒီနှစ်အတွက်ပြောပြပေးပါ
။ကျွန်တော်ကတော့အစပိုင်းလေးမှာနည်းနည်းပါလိုက်တာလေးတစ်ခုပါ။အဓိကပြောချင်တာကတော့ဒီနေ့ထဲမှာလည်းရန်ကိုပေါင်နေတာကတော့ဂျိုရုပါ။ဒီလိုဟိုဒီဂျပန်နိုင်ငံဟိုကိုင်ဒိုမှာရှိတဲ့တက္ကသိုလ်ဒီတက္ကသိုလ်ကလည်းသူ့ရဲ့နည်းပညာကိုဒီအာဆီယံကနေတစ်ဆင့်ကဘာကိုဖြန့်ကျင်တယ်ဒီဆက်သွယ်ရေးဂျိုရူဒေါ်လာတန်400 500တန်တဲ့ဆက်သွယ်ရေးဂျိုရူကြီးတွေမဟုတ်သေးနဲ့မိုက်ခရိုဆက်တလိုက်ဆိုတဲ့ဒီဒေါ်လာ400 500တန်တယ်မဲ့ပုံကျနေတယ် resolution နောက်ဆုံးပေါ်နည်းပညာကိုသုံးလို့ရတယ်ဒီတစ်ခုတက်တန်းပုံသွားရင်လည်းနောက်တစ်ခုကိုလည်းလည်းပူလဲလို့ရနိုင်တဲ့နည်းပညာပါဆိုအဲ့ပညာနဲ့တက်လာတဲ့အပိုင်းကမိလမရှိမိပညာတက်ကူလေချောင်းနဲ့ဆိုင်တဲ့တက်ကူနဲ့ပူးတွဲပြီးတော့အဲလာမယ့်နှစ်ထဲမှာတင်ပြမယ်ဒီ
2021ခုနှစ် January လထဲမှာဒါမှမဟုတ် February လထဲမှာဒီဂျိုရုကိုလွှတ်တင်မယ်လို့ပြောပါတယ်ဒီနိပညာဆိုင်ရာဌာနပါမောက္ခချုပ်ကပြောပါတယ်အခုလာမယ့်2021ခုနှစ်အတွက်ကိုဘယ်လိုများမြင်ပါလဲဒီနိုင်ငံတကာကသိပ္ပံပညာရှင်တွေနဲ့လက်တွဲပြီးလုပ်နေတဲ့သူတယောက်အနေနဲ့
ဟုတ်ကဲ့ဒီပညာရေးဝန်ထမ်းအမဒီရပိုင်းတွေမှာအကြီးအကျယ်ဟောစူးစမ်းနေတဲ့အပိုင်းရှိပါတယ်ဒီမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းဆိုပြီး2021 February လကနေစမှာပါ7နှစ်စာစီမံကိန်းကြီးပေါ့နော် ဆိုအဲ့စမန်ငင်းကြီးထဲမှာဆိုရင်အခုဒီကိုဗစ်ကာလကခံစားခဲ့ရတဲ့ဒုက္ခတွေကျော်နိုင်လို့ဆိုပြီးဒီ digital infrastructure လေးစားဖို့လေးနောက်ပြီး open university open university မြန်မာနိုင်ငံမှာရှိနေတာကြာပါပါဘာလို့ဆိုတော့ television အနေပြီးတော့ lecture တွေပေးမယ်ပြီးရင်ကိုရောက်နေတဲ့ဒေသကနေပြီးတော့ပဲဘွဲ့ကိုရအောင်ကြိုးစားပြီးနေတယ်ဆို open university ကြီးလည်းစတော့မယ်ပြီးတော့ national research council ဆိုတာဒါလည်းရှိတင်တာကြာပါ council ကြီးတခု centralize ပေါ့နော် centralize ဆိုတဲ့ scholarship တွေပေးမယ်သူတနာနဲ့ research funding တွေပေးမယ်ဆိုတဲ့ system ကအရင်ကလိုအပ်နေဆိုအဲ့ဒါကြီးကလည်းစတင်လာတော့မယ်ဆိုတဲ့အပိုင်းကြီးတော်တော်များများပေါ့နော်ပြီးရင် data ဆိုင်ရာတွေမှာ research center တွေ research and innovation center တွေကိုတက်ကတူတခုပေါ့ CEO တက်ကတူတခုကို center ပြုပြီးတော့ဖွင့်နေဆိုရင်အများကြီးပေါင်းမဲ့လမ်းကြောင်းကြီးမြင်လာတယ်လို့ပြောချင
်တယ်။ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင
်။လွတ်လပ်တဲ့ကမ္ဘာတစ်ခွင်အနေနဲ့ဒီကနေ့တရုတ်နိုင်ငံရဲ့ထိုးထွင်းဝင်ရောက်မှုကိုနားလည်နိုင်ဖို့အချိန်အတော်ကြာယူခဲ့ကြရတယ်လို့ဂျော်ဂျီယာဆက်မှုတက္ကသိုလ်မှပြောကြားတဲ့မိန့်ခွန်းမှာနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ပါတယ်။တရုတ်နဲ့ကုန်သွယ်ကြမယ်၊ထိတွေ့ဆက်ဆံကြမယ်ဆိုရင် CCP တရုတ်ကွန်မြူနစ်ပါတီအနေနဲ့နောက်ဆုံးမှစီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုပိုက်ထွေးလာလိမ့်မယ်။ကမ္ဘာတဝန်းလွတ်မြောက်မှုကိုအန္တရာယ်ပေးတာတွေလျော့ပါသွားလိမ့်မယ်လို့အများစုကယူဆခဲ့ကြတာအချိန်အတော်ကြာခဲ့ပါပြီလို့ဝန်ကြီးဖွန်ပီယိုကအခုလိုရှင်းပြပါတယ်။
Instead, the Chinese Communists used the wealth that was created by this to tighten their grip on power.
တရုတ်ကွန်မြူနစ်တွေဟာဒီလိုပြုပြင်ပြောင်းလဲရမယ့်အစားချမ်းသာကြွယ်ဝမှုကိုအသုံးချပြီးသူတို့အာဏာပိုခိုင်မြဲအောင်စုပ်ကိုင်ထားဖို့ဖန်တီးနေကြတာပါ။တရုတ်ပြည်သူတွေအပေါ်သူတို့ဩဇာပိုညောင်းဖို့အတွက်ကမ္ဘာမှာဘယ်တော့မှမတွေ့ဘူးတဲ့အစစ်မြစ်နီးပညာနဲ့ဖိနှိပ်တဲ့နိုင်ငံကိုတည်ဆောက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါ။အမေရိကန်ရဲ့နီးပညာတီထွင်မှုတွေကိုဘယ်တော့မှလိုက်လို့မမှီဘူးဆိုတာကိုတရုတ်ကွန်မြူနစ်ပါတီကကောင်းကောင်းသဘောပေါက်တယ်လို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ဒါကြောင့်မို့ CCP တရုတ်ကွန်မြူနစ်ပါတီကရန်ပုံငွေတွေသုံးပြီးအဖို့တန်သုတေသနတွေကိုခိုးယူဖို့အထူးသဖြင့်အမေရိကန်ကောလိပ်ပရဝုန်တွေမှာလှုပ်ရှားနေတာဖြစ်တယ်လို့အခုလိုပြောပါတယ်။
There are many American scholars often doing research funded by
American အခွန်အမ်းတွေရဲ့ရန်ပုံငွေတွေနဲ့သုတေသနလုပ်နေတဲ့ American ပညာသင်တွေအများကြီးရှိပါတယ်။သူတို့ CCP တရုတ်ကွန်မြူနစ်ပါတီကနီးပညာကျွမ်းကျင်သူစုဆောင်းတဲ့အစီအစဉ်အတွေ့တစ်ဖက်လက်သိမ်းသွင်းနေပါတယ်။ပညာသင်တွေကို American မှာလောလောဆယ်လုပ်နေတဲ့သုတေသနလုပ်ငန်းတွေအတွေ့ဖြစ်စေတရုတ်ပြည်မှာပဲဖြစ်စေအစမတန်ငွေကြေးပေးပြီးတရုတ်စည်ရေးစွမ်းရည်ခိုင်မာအောင်တည်ဆောက်ဖို့အဲ့ဒီပညာတတ်တရဲ့ဉာဏ်ရည်စွမ်းအားတွေကိုမကြာခဏအသုံးချနေတယ်လို့ပြောသွားတာပါ CCP ရဲ့ဆွဲဆောင်သိမ်းသွင်းတာကိုအခမ်းအနားဆုံးသူတချို့ကတော့ American တက္ကသိုလ်ကောလိပ်တွေမှာရှိတဲ့ရိုးသားတဲ့တရုတ်နိုင်ငံသားပညာသင်တွေပဲဖြစ်ကြပါတယ် American တက္ကသိုလ်တွေမှာပညာသင်နေကြတဲ့တရုတ်ကျောင်းသားတချို့အနေနဲ့ CCP ရဲ့အငင်းပွားပွဲသို့မဟုတ်အထိမခံတဲ့ကိစ္စရပ်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးကြမယ်ဆိုရင်တရုတ်ပြည်မှာရှိတဲ့သူတို့မိသားစုတွေကိုစစ်ဆေးမေးမြန်းတာတွေနဲ့ရင်ဆိုင်ရမှာကိုစိုးရိမ်နေကြပါတယ်။သူတေတီတွေအနေနဲ့မတမာမှုတွေနဲ့ခိုးယူတာတွေကိုအမြဲတမ်းထားပြီး CCP ရဲ့ရန်ပုံငွေတွေလက်မခံဘဲငင်းဆန်ကြဖို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ဗိုလ်ကျစိုးမိုးတဲ့ CCP ကွန်မြူနစ်အစိုးရအနေနဲ့သူတို့ရဲ့စစ်ရေးစွမ်းရည်မြင့်မားအောင်တည်ဆောက်ဖို့ကျွန်တော်တို့ရဲ့ပြည်သူတွေကိုဝါဒဖြန့်သိမ်းသွင်းတာကျွန်တော်တို့ရဲ့တက္ကသိုလ်ကောလိပ်တွေကိုငွေကြေးပံ့ပိုးပြီးသူတို့လှုပ်ရှားမှုတွေကိုအသုံးချတာတွေနဲ့ကျွန်တော်တို့ရဲ့တီထွင်မှုတွေခိုးယူတာတွေကိုလုတ်ခွင့်မပြုနိုင်ပါဘူးလို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ American တက္ကသိုလ်အုပ်ချုပ်ရေးမှုတွေအနေနဲ့ Confucius သိပ္ပံတွေကိုပိတ်ပစ်ပြီးအဲ့ဒီတက္ကသိုလ်တွေမှာ CCP ရဲ့ပံ့ပိုးမှုနဲ့အယောင်ဆောင်ကြောင်းတက်နေသူတွေကိုစစ်ဆေးမေးမြန်းပါလို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ American ကျောင်းသားတွေကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသူတို့အတွက်တင်မဟုတ်ဘဲတရုတ်ကျောင်းနေဘက်တွေအတွက်ပါတတိရှိရှိမမမမရက်တည်ကြဖို့လိုအပ်တယ်လို့လဲဆိုပါရယ်ဒါဟာကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးအတွက်အထောက်အကူဖြစ်စေပါရယ် CCP တရုတ်ကွန်မြူနစ်ပါတီဟာကျွန်တော်တို့ခေတ်ရဲ့ဗဟိုကျတဲ့ချိန်ချောက်မှုဖြစ်ပါရယ်ကျွန်တော်တို့တက္ကသိုလ်တွေအခြေခံတည်ထောင်ထားတဲ့လွတ်မြောက်မှုဆိုတဲ့ခေါင်းစည်းကိုဆက်လက်တည်ပို့ရင်းကျွန်တော်တို့ရဲ့တက္ကသိုလ်ကျောင်းနေကိုကာကွယ်ကြပါစို့လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ဆက်လို့ပြီးပါရှင်
မင်္ဂလာပါရှင်ကျမဆုမြတ်ပါမှာ
အခုလိုနှစ်သစ်ကူးချိန်ဆောင်းတွင်းကာလမှာ VOA မိသားစုကတော်တာရှင်တို့အတွက်သချင်းလက်ဆောင်ပေးနေကြမို့ဒီနေ့မနေ့အတွက်မျှော်နေမယ့်ဆောင်းဆိုတဲ့သချင်းကိုလက်ဆောင်ပေးပါရရှင်အဆိုတော်လွှမ်းပိုင်ဂျော်မင်းဦးနဲ့လစ်တချန်းတို့တီးဆိုထားကြတာဖြစ်ပါတယ
်ဒီနေ့ဇာတွေထဲမှာတယောက်တည်းချင်းနာနေဝေးကွာငါမပေါ်မယ်ဒီလိုလွမ်းနေနေနိုင်မှုချီကိုတယောက်တည်းတော့ငြိမ်းလေးတွေဖြစ်မလာတော့လေဒီတယောက်လာမယ့်ချိန်တိုင်းကိုငါတန်းတာနေသေးရုံအနမ်းလေးတွေကိုပြန်လွန်ဆုံးလုံးနေစေ
သတိတရင်ချင်းချက်ကိုတင်ပြပေးမှာပါ။ဖူးစံမြန်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့နေတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလေချောင်းနဲ့လာမဲ့ခီးတဲ့တိုင်းကိုဗစ် -19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့အမေရိကန်ယောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြေညာပါတယ်။ရုရှားဆော့ပေါ်ရှင်းရှင်းပွန်းပွန်းဝေဖန်သူအလက်ဆီနာဗယ်နီရဲ့အဂရီတိုက်ဖြည့်ရေးဖောင်ဒေးရှင်းအတွက်ဆောင်ရွက်နေသူရှေ့နေလူဗော့ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရပြီးအခုစစ်ဆေးမေးမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါဖြစ်ပွားသူ 32,000 ကျော်ရှိပြီးသေဆုံးသူကလည်း 2,552 ဦးရှိနေပါပြီ။ယင်းနှိမ့်နှံမှုဆိုင်ရာစားကြုံနဲ့ပတ်သက်ပြီး EU ဥရောပသမ္မတနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VWay ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းရက်ပါ။
This program has come to you from the Voice of America, Washington.